လူကြိုက်များတဲ့နယူးဇီလန်ဝန်ကြီးချုပ်ဂျွန်ကီကမမျှော်လင့်မဲ့တနင်္လာနေ့ကယာဒူးကနှုတ်ထွက်လိုက်ပါတယ်။ရှင်းနေကြဝန်ကြီးချုပ်အဖြစ်သူ့ယာဒူးသက်တမ်းမှာလူလူရဲ့ထောက်ခံမှုကြီးမားခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းနောက်ကျင်းပမဲ့ရွေးကောက်ပွဲမှာရှင်းပြန်ရင်လဲသူ့ပါတီအနေနဲ့အနိုင်ရလိမ့်မယ်လို့သူယုံကြည်ကြောင်းဒါပေမဲ့သူ့အနေနဲ့သဒ္ဓဋ္ဌသက်တမ်းဆက်ပြီးထမ်းဆောင်ဖို့ဆန္ဒမရှိတော့တဲ့အကြောင်းနယူးဇီလန်ဝန်ကြီးချုပ်ကပြောကြားပါတယ်။ခေါင်းဆောင်ကောင်းတွေအနေနဲ့ဘယ်အချိန်မှာယာဒူးကနေအနားယူရမယ်ဆိုတာသဘောပေါက်ကြတဲ့အကြောင်းနဲ့သူ့ရဲ့နိုင်ငံရေးတတန်းအတွင်းသူ့ဇနီးနဲ့ကလေးငယ်နှုတ်ဦးတို့အနစ်နာခံစွန့်လွတ်ခဲ့ရတာတွေအတွက်သူနောင်တရကြောင်းဝန်ကြီးချုပ်ကီးကပြောကြားခဲ့ပါတယ်။2008ခုနှစ်ဗဟိုလက်ဝဲရင်းအမျိုးသားပါတီအနိုင်ရဖို့သူကခေါင်းဆောင်ခဲ့ပြီးဝန်ကြီးချုပ်ဟဲလန်ကလပ်ဦးဆောင်ခဲ့တဲ့လေဘာပါတီရဲ့6နှစ်ကြာတတန်းကိုအဆုံးသတ်စေခဲ့ပါတယ်။2008ခုကကမ္ဘာစီးပွားရေးပဋိပက္ခအတွင်းသူ့နိုင်ငံကိုဦးဆောင်နိုင်ခဲ့မှုဟာသူ့အတွက်ကုန်အယူဆုံးအောင်မြင်မှုဖြစ်တယ်လို့ကီးကပြောကြပါတယ်။နောက်လာကျင်းပမဲ့သူ့ရဲ့အမျိုးသားပါတီညီလာခံမှာကီးကတရားဝင်နှုတ်ထက်စွာတင်သွင်းလိမ့်မယ်လို့မျှော်လင့်ရပြီးသူ့အနေနဲ့နောက်နှစ်ကျင်းပမဲ့အထွေထွေရွေးကောက်ပွဲကြီးမတိုင်ခင်ဂျားပြရွေးကောက်ပွဲကျင်းပပေးဖို့ရှောင်တဲ့အနေနဲ့လွှတ်တော်အမတ်အဖြစ်ဆက်လက်တာဝန်ထမ်းဆောင်သွားမှာဖြစ်ပါတယ်။သူ့ရာဒူးနေရာမှာသူ့ရဲ့လက်ထောက်ဘေးအင်္ဂလိပ်ကိုအစားထိုးခန့်အပ်ဖို့လဲထောက်ခံသွားမယ်လို့ကီးကပြောပါတယ်ခင်ဗျာ။